ARS Argan Ruinja Getting It Dalu Mibitare Sit Twitra Puwiniha Yakamine Mondone Pudion Didaga Asuya Nejazong Yakin Scan Tose Jogu Depende Weon Tekagede Narong Sakunakuni Augusta Nasanganima Anakamose Yavojane Mutaji Yarigu Tekakebi Hedu Badawini Myong Yagu A Pipi Tapiade Pozane Asulai Bionai Tapiakera Pibare အဲ့ဒီနောက်ပိုင်းမှာတော့အစိုးရတပ်မတော်နဲ့နေကြောင်းဆောင်လုံခြုံရေးတပ်ဖွဲ့ဝင်တွေကကြမ်းကြမ်းတမ်းဖြိုခွင်းခဲ့လိုက်လို့ဒေသခံဘုစလင်6သိန်းကျော်လောက်ဟာတပ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်စီထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။2019ခုနှစ်အောက်တိုဘာလကနေ2019ခုနှစ်ဩဂတ်စ်လတိတိုက်ခိုက်မှုတွေကြောင့်ဒေသတွင်းအစိုးရဝန်ထမ်းတွေလုံခြုံရေးတပ်ဖွဲ့ ူရှိခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဩဂတ်စ်လ25ရက်နေ့ကစပြီးအစိုးရတပ်မတော်နဲ့နေကြာဆောင်ရဲတပ်ဖွဲ့ဝင်တွေရဲ့ပြန်လည်ထိမှုမှုအရအကြမ်းဖက်သမား400နီးပါးအထိတိုက်ဆုံခဲ့တယ်လို့လည်းဖော်ပြခဲ့ပါတယ်။အကြမ်းဖက်တိုက်ခတ်မှုတစ်နှစ်ကြာမြင့်ပြီးဖြစ်ပေမဲ့အခုချိန်ထိဘူတီတော်မောင်တော်ဒေသကပြည်သူတွေမှာတော့စိုးရိမ်မှုတွေကရှိနေဆဲဖြစ်ပါတယ်။လက်ရှိမောင်နှောဒေသမှာအချမ်းဖက်လုပ်ရက်တွေလှုပ်ဆောင်ဖို့ ARS အချမ်းဖက်ဖွဲ့ဝင်တွေကလူမှုကွန်ရက်စာမျက်နှာတွေကနေထိန်းချောက်တာတွေပြန့်နှံ့နေတယ်လို့မောင်နှောမျိုးနဲ့ဟိန်နူပါတာရေးခေါင်းဆောင်ဦးနေမော်ကပြောပါတယ
်။ဟောလဲကနေပြီးတော့အချမ်းဖက်တွေကမျိုးမျိုးတင်နေတော့ပြီးတော့မွတ်စလင်တွေကအမျိုးမျိုးအားပေးတယ်။ပိုတင်နေကျွန်တော်အောင်လိုက်မှာတွေ့ရတာကတော့နော်။နောက်ထပ်စနစ်ကတည်းကလှုပ်တဲ့လှုပ်ရှားပုံမှာမိုတည်ပြီးတော့နိုင်ငံတကာနေပြီးတော့အလုံးအော်ဂျိုဂျီဂျိုဟန်ဂျာယိုဟန်ဂျာပဲပြောနေကြတယ်။နောက်နေ့သုံးနေ့လောက်ကြိုးစားမယ်ဆိုလို့ကျွန်တော်တို့ဒီနေမြန်မာနိုင်ငံဟိုရခိုင်ပြည်နယ်လောက်ကိုရကိုရနိုင်မယ်ဆိုပြီးတော့သူတို့ဟာသူတို့ကိုမွတ်စလင်တွေကိုပဲတိုက်တွန်းထားတာဟာဒီပဲအဘိုးထွက်တာဟာဒီပဲကျွန်တော်တို့မြင်တွေ့ရပါတယ်။ပြည်သူခိုင်မာလည်းတွေ့ရပါတယ်ကော။ဆက်မထားပါနဲ့ဒီပြည်သူတွေဘိုင်ဘိုင်ကိုကျွန်တော်တို့သိကြပါတယ်ကော။တောင်းစနေနောက်ပိုင်းအခု28ဆိုတော့6နေ့လောက်ပဲရှိတယ်။နောက်6နေ့လောက်ပဲကျွန်တော်တို့လုံးစားမယ်ဆိုလို့ရှိရင်လုံးမဟုတ်ပါသူရင်စီရမရှိဘူးကျွန်တော်ရကိုရတော့မှကျွန်တော်တို့မကြောက်နဲ့ကျွန်တော်တို့ဖြီအောင်လုပ်မယ်ပိုင်းရအဲ့လိုအရာတွေကသူမွတ်စလင်အချင်းချင်းကတော့အဲ့လိုမျိုးတိုက်တွန်းထားပါတယ်။ Facebook တွေမှာတွေ့တာ။ဒါတော့ဆွေတီးတလားတော့မကြည့်ဘူးကျွန်တော်တို့တွေ့ရတယ်လို့ပဲပြောတာပါ။အ
ဲ့ဒီအချမ်းဘတ်တက်ခတ်မှုတွေကြောင့်တနေ့အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုပြန်လည်လက်ခံရေးအတွက်အစိုးရကဆောင်ရွက်နေပေမဲ့လည်းအခုချိန်ထိအလုံးရင်းနဲ့ပြန်လည်ဝင်ရောက်လာသူတွေမရှိသေးပါဘူး။အဲ့ဒီလိုလက်ခံရေးလုပ်ငန်းစဉ်တွေမှာနိုင်ငံသားဖြစ်မှုမဖြစ်မှုကိစ္စကလည်းဒေသခံတွေကြားအငင်းပွားနေစေဖြစ်ပါလေ။အဲ့ဒါနဲ့ပတ်သက်ပြီးစစ်တွေမျိုးလူမှုကွန်ရက်အသင်းနိုင်ငံကဦးတန်းထွန်းကအခုလိုပြောပါလေ။
ဒီအားစကိစ္စပဲပြောမယ်ဆိုရင်ပေါ့လေနံပါတ်၁ကနိုင်ငံသားစစ်စစ်တဲ့ကိစ္စကိုတော့တကယ်လို့အစောတလျင်တင်းတင်းကြပ်ကြပ်ပေါ့တင်းတင်းကြပ်ဆိုဘာလို့ပေါ့ဥပဒေရပေါ့နော်ဆောင်ရွက်တင်တာနိုင်ငံသားမဟုတ်တဲ့လူကဘာလို့မလဲဆိုရယ်စီမံချက်ရှိတင်တယ်ဥပမာအဲ့ဒီစီမံချက်တွေဘာမှမရှိတဲ့အခါမှာဒီအားစလိုအကျန့်ဖက်မျိုးအားစပြီးသွားလဲနောက်တစ်မျိုးပေါ်ရင်ပေါ်လာအောင်ပါဘာကြောင့်လဲဆိုတော့ဒီလူတွေကဘယ်နိုင်ငံသားတွေဘယ်လူတွေမှမသိမှမသိတာသူတို့တွေကဒီနိုင်ငံသားမရနိုင်တဲ့လူတွေကိုစီယုံပြီးတော့သူတို့အတွက်အဲ့ဒီနိုင်ငံသားမရနိုင်တဲ့မွတ်စလင်ဘာသာဝင်ဘင်္ဂလီရေးတဲ့ပေါ့ဗျာလွတ်မြောက်နေနေတခုထူထောင်လို့ရဲဆိုတော့သူတို့က enemy image ရှိတယ်။အဲ့ဒီ image ကိုအမြင့်ချက်အောင်လုံနိုင်မှရမယ်။အမြင့်ချက်အောင်လုံနိုင်ဖို့တော့နံပါတ်၁ကတော့နိုင်ငံသားစီစီကိစ္စအရင်ဆုံးလုပ်ရမယ်။နိုင်ငံသားမဟုတ်တဲ့လူတွေကိုဘာလို့မလဲဆိုတော့စီမံချက်ရှိရမယ်။နောက်ချက်ကလူမျိုးအညီကိစ္စလဲသူတို့အစင်ဆက်တဲ့မြန်မာနိုင်ငံမှာလည်းရှိတဲ့အစင်ဆက်ပဲကျင်းတော့တယ်ဘင်္ဂလီလို့ဆိုတာပဲပဲသားပြောနိုင်ရလိမ့်မယ်။ပြည်တော်ဝေးလေကြောင့်ပဲလုံနေလို့ကတော့ဒီကြေညာဘယ်တော့မှပြီးအောင်ပေါ့။ကျွန်တော်တို့ကဒါအဲ့ဒီအားဆက်ကိစ္စဒီလိုပဲနေ။
ပြန်လည်ဝင်ရောက်လာသူတွေကိုယာယီလက်ခံရေးနဲ့ပြန်လည်နေရာချထားရေးအတွက်အစိုးရကကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြင်ဆင်နေတာတွေလည်းရှိပါတယ်။အခုချိန်ထိလူဝင်အားအလုံးရင်းနဲ့ပြန်လည်ဝင်ရောက်လာတာမရှိသေးပေမဲ့ဘူတီတောင်နဲ့မောင်တော်မှာပြန်လည်နေရာချထားရေးအတွက်အစိုးရကဆောင်ရွက်နေကြတယ်ကိုလူမှုဝန်ထမ်းကဲ့သို့ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကအခုလိုပြောပါတယ်။
ကျွန်တော်တို့မြေပြင်ကွင်းဆင်းပြီးတော့အဲ့ချိန်အဲ့အပေါ်မူတည်ပြီးတော့သူတို့ဘက်ကအဆူပြူတဲ့ခြေရွာတွေရှိတယ်ကျွန်တော်တို့ဘက်ကဖွင့်ပြလိုက်တဲ့အားတွေရှိတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းစီဝေးတွေပေါ့ပေါ့ technical working group ခေါ်တာပေါ့ကောင်းတယ်ပေါ့ဘူးအဲ့ဒီအတွက်ကိုလည်းစီဝေးတွေလောက်တာဆိုအခု၄ချိန်ရှိကျွန်တော်တို့ဘက်ကသူတို့သွားဖို့အတွက်ကိုဟိုဖွင့်ပြမိတ်နေပေါ့သူတို့ဒီဝန်ထမ်းတွေသွားဖို့ဖွင့်ပြမိတ်နေပေးထားတာတွေရှိတယ်ဒါပေမဲ့ဟိုအခြားသေးစိတ်ကလေးတွေကိုထပ်ပြီးတော့သူတို့ဘက်ကလည်းသူတို့ lower check လေးတွေပေါ့နော်အဲ့ဒါလေးတွေထပ်ပြီးဆွေးနွေးနေတာတွေရှိတော့ကျွန်တော်ထင်ပါတယ်ဟိုအနည်းနဲ့မြန်မဲ့ဒီလုပ်ငန်းကြီးက UNA ဆရာတို့ UNDP တို့ဟိုထပ်ပြီးတော့နောက်တစ်ခါကျွန်တော်တို့ assessment လုပ်တဲ့ကိစ္စအားလုပ်တော့မှာပါ။ရွာကပထမဆုံးကျွန်တော်တို့23ရွာလေ။ပြီးတော့ခုနောက်ထပ်သူတို့ထပ်ပြီးတော့နောက်ထပ်ဈေးရွာအုပ်စု3ခုလောက်ထပ်ပြီးတော့ဖွင့်ပြလိုက်တာရှိတယ်။လုံးလုံးစေကျွန်တော်တို့မောင်တော်ရဲ့ပူတိတော်ရဲ့ဝယ်ဖွင့်ပြတဲ့ရွာတွေမှာပါ။ပထမဆုံးဖွင့်ပြတဲ့နေရာမှာတော့ပူတိတော်မောင်တော်ပဲ
ပါ။ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခတ်မှုတွေထပ်မဖြစ်ပေါ်အောင်အစိုးရအနေနဲ့လှုံ့ဆော်တင်တာတွေကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းတူဦးဖြစ်တဲ့ဦးမမောင်အောင်ကတော့အခုလိုအကြံပြုပြောပါတယ်။
ဒီကလို့ရင်တော့ကိုယ့်အမြင်ပြောတာလေတတ်တော့ရဲတော့သူလုံးချင်မှလုံးတော့မလို့လို့လည်းမလွဲတော့ဘူးပေါ့နော်ဝင်လာတဲ့IDP ကိုလုံးမယ်လို့ကိုယ်ကအဲ့လိုမြင်မှန်းဒါကိုယ်တော့တဲ့တယ်ပဲပြောတာပြီးတော့မှIDP ကြီးလုံးချုံမှုမရှိဘူးအစိုးရနဲ့အစာကွယ်ပြီးနိုင်ဦးတတ်မလို့ရတဲ့အစာကွယ်ပြီးနိုင်ဦးဒါကြောင့်အဲ့ဒီအကြောင်းပြချင်းနဲ့ဒီဖက်နိုင်ငံတို့မဟုတ်ယူရင်ကတတ်တယ်ရောက်လာတာမ
ီတွေမှာတော့သိတော့ရခဲ့ပါတယ်နိုင်ငံတကာကပေါင်းစည်းပြီးတော့တယ်သူအကျံဘက်ကိုလက်မခံဘူးဆိုတဲ့အနေနဲ့နော်ပကပြောမှုပဲနဲ့တိတိယောက်ယောက်လုတ်ကင်တင်တယ်လို့ကိုယ်သူတို့ပြောနေမှာ
လက်ရှိချိန်ထိမောင်နှောဒေသမှာညမထွေရအမင်းကိုပြန်လဲရုပ်သိမ်းနိုင်ခြင်းလဲမရှိသေးပါဘူးရခိုင်ပြည်နယ်အရေးအတွက်နိုင်ငံတကာကပညာရှင်တွေပါဝင်တဲ့အကြံပေးကော်မရှင်အကောင့်တွေဖို့ဆောင်ရွက်ရေးကော်မရှင်တွေကိုအစိုးရကဖွဲ့စည်းဆောင်ရွက်နေတာတွေရှိနေပေမဲ့လည်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တည်ငြိမ်အေးချမ်းမှုပြက်ပြားခဲ့ရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေဟာစိုးရိမ်ကြောက်ကြောက်မှုတွေနဲ့ရင်ဆိုင်နေရသလိုရခိုင်ရေးကင်တွေဖြည့်ရှင်းနေရတဲ့အစိုးရကလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ